ောက်ခွဲ drone တွေနဲ့ Ukraine မြို့တော် Kiev ကိုတနင်္လာနေ့မှာရုရှားကဆက်လက်တိုက်ခိုက်ခဲ့ပါတယ်။ drone တွေဟာအီရန်နိုင်ငံလုံး Shahed drone တွေဖြစ်တယ်လို့ Ukraine အရာရှိတွေကဆိုပါတယ်။ဒီလိုတိုက်ခိုက်ပုံမျိုးကိုကာမီကာဇီတိုက်ခိုက်မှုလို့ရုရှားကတင်စားခေါ်ထားပြီး drone ရင်းနဲ့ပြစ်မှတ်ကိုထိုးစည်းဝင်တိုက်ပစ်လိုက်တာမျိုးဖြစ်ပါတယ်။ဒီတိုက်ခိုက်မှုတွေကြောင့်လေကြောင်းရောင်ကာကွယ်ရေးနဲ့လက်နက်ပစ္စည်းတွေထောက်ပံ့မှုဥရောပနိုင်ငံကြီးရာကောင်စီကို Ukraine နိုင်ငံကြီးဝန်ကြီး Dmytro Kuleba ကတောင်းဆိုလိုက်တယ်လို့ရုရှားက drone တွေပေးခဲ့တဲ့အတွက် EU ကအီရန်ကိုပိတ်ဆို့အရေးယူဖို့လည်းတောင်းဆိုလိုက်ပါတယ်။တညာသုံးတပ်မတော်လုံးမှရန်သူဘက်ကရပ်ဖက်ပြည်သူတွေကိုအကြမ်းဖက်တိုက်ခိုက်ခဲ့တယ်လို့ Ukraine တပ်မတော် Volodymyr Zelensky က Telegram လူမှုကွန်ရက်မှာရေးပါတယ်။တနင်္လာနေ့က drone ထိမှန်ခဲ့တဲ့အတွက်လူနေအဆောက်အုံတစ်ခုမှလူ3ယောက်သေဆုံးခဲ့ရတယ်လို့တပ်မတော်ရုံးတာဝန်ရှိသူတွေကပြောပါတယ်။ Kyiv ပြည်တော်က Shevchenko ကိုမှလည်းတိုက်ခိုက်ခံရတယ်လို့ Kyiv ပြည်တော်ဝင် Vitaly Klitschko ကပြောပါတယ်။ဒီကနေ့တရင်ဘက်ကယူကရိန်းနိုင်ငံတော်ကလေကြောင်းတိုက်ခိုက်မှုတွေကြုံရမှာလဲအဲ့ဒီနေရာကိုရုရှားဒုံးကျည်တွေထိမှန်ခဲ့ဘူးပါတယ်။ကစဲဝင်တန်းတွေကအဆောက်အုံတစ်ခုရဲ့အပြက်စီးတွေကြားထဲကနေလူ18ဦးကယ်ထုတ်နိုင်ခဲ့ပေမဲ့နှူးကတော့ပိတ်မိနေဆဲဖြစ်တယ်လို့ကိမျိုးတော်ဝင်ကဆိုပါတယ်။ယူကရိန်းရဲသားတွေကိုတိုက်ခိုက်မှုပေါ်ကိမျိုးတော်မှရှိတဲ့အမေရိကန်တန်ယုံကတနင်္လာနေ့မှာပြစ်တင်ရှုတ်ချလိုက်ပါတယ်။ယူကရိန်းပြည်သူတွေရဲ့ကြားကြားခိုင်မှုအင်အားကိုချီချူပြီးဘရော့ပဲအချင်းကြကြယူကရိန်းပြည်သူတွေနဲ့အတူရပ်တည်သွားမယ်လို့လည်းအမေရိကန်တန်ရုံးရဲ့ Twitter လူမျိုးစာမျက်နှာမှာဖော်ပြထားပါတယ်။